တကိုင်းနိုင်ငံသားကြီးကောလင်းမြို့နယ်မှာဒီဆရာနာတင်မှုစန့်ကြီးလှူရှားသူတွေကိုပြစ်ခတ်နှိမ်နှင်းတာကြောင့်တစ်ဆုံးသူ2ဦးထိရှိနေပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ကောလင်းဒေသခံတူကပြောပါတယ
်။လောလောဆယ်9ယောက်တည်တယ်6ယောက်ဒဏ်ရာရတယ်။အခုလောလောဆယ်ဒီနေခုဖြစ်နေလို့ရှိသေးတယ်။ရစကားကိုသွားတဲ့လမ်းကိုပိတ်ပြီးတော့မှတာတွေကိုမရှိထား။တကားတော့ဘာမှမလုပ်ဘူးဆိုတာကအဲ့ဒီနောက်ကရင်တကားကဘယ်လိုတော့ဒလဲလုံးပြတ်သွားတယ
်။ဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုတွေသေဆုံးတော့ကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့လဲစနာထုတ်ဖော်ရမှာပေါင်သူတူကပြောပါတယ
်။တိုင်အောင်တစ်ချက်နဲ့ကြောတစ်ချက်နဲ့မှလိုက်တယ်။အဲကျွန်တော်သူ့အနေနဲ့မှရှိတယ်ဆိုကျွန်တော်နဲ့ကိုကတော်တော်ဝေးသွားတာတူကျွန်တော်တို့လိုက်ဆွဲလိုက်သေးတယ်လိုက်ဆွဲလိုက်တဲ့အခါမှာမမိလိုက်ဘူးမမိရမ်းနေတူဆိုတက်သွားပြီးတော့မှအဲ့လိုမျိုးတောင်းလိုက်တဲ့အခါမှာအဲ့လိုမျိုးဖြစ်သွားတာပေါ့ဗျာ။အခုလောလောဆယ်ကတော့ဝင်ရေကျွန်တော်တို့အဲ့ဒီနောက်မှာဖြစ်တဲ့ဟာတော့အဲ့ဒီတယောက်ဆုံးနေတဲ့တန်ရရတဲ့လူကတော့မရှိပါဘူးဗျာ။အဲ့ဒီမှာအခုလက်ရှိအချိန်ထိတင်းမာမှုကတော့ရှိနေသေးပဲဗျာ။ကျွန်တော်တို့ပြည်သူနဲ့ရဲရင်လည
်းညနေ9နာရီကျော်တဲ့အထိပြည်သူတွေနဲ့လက်နက်ကင်တပ်ဖွဲ့တွေကြားကတင်းမာမှုတွေဟာအရှင်ရော့မသွားသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။ဒါပြင်မန္တလေးတိုင်းဒေသကြီးသပိတ်ချင်းမြို့နယ်နဲ့စင်ကူးမြို့နယ်အတွင်းကကြေးရွာတချို့မှာလည်းမနေ့ကညနေပိုင်းကဆရာနာရှင်ဆန့်ကျင်သူတွေကိုအာဏာပိုင်တွေကပစ်ခတ်ခဲ့တာကြောင့်ငါးဦးသေဆုံးပြီးတော့ဒဏ်ရာအများပြရခဲ့ကြတယ်လို့ဒေသခံတအူးကပြောပါတယ
်။အော်ဒေသကတော့ချောင်းကြီးတယောက်၊ခြေကပေါက်နှစ်ယောက်၊နှွေယုံတယောက်၊ကပြိုတယောက်ပေါ့တစ်ဆက်ခဲပေါ့ရွာလေးက၅ယောက်အလုံး၅ယောက်သေသွားတယ်ဟာ။ချောင်းကြီးဆိုတာကတော့သပိတ်ချင်းမြို့နယ်ဗျ။ဟိုဟာခြေကပေါက်နှွေယုံကပြိုဆိုတာကတော့စင်ကူးမြို့နယ်ဆက်ရက်ပဲဟာ။ဟုတ်တဆက်တယ်ပဲရောအခုလည်းစီရပေါက်နေလည်း10ယောက်ပဲရှိတာပါဟိုလိုပေါ့တရားပြင်းပြင်းပေါ့ဟိုလိုနည်းနည်းညမ်းမှပါညာလောက်တော့ရှိတယ်အဲ့ဒါကြီးကတော့ဘယ်လိုလဲမထိုက်တာပါညာလောက်များကြီးပါလား
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းနိုင်ငံအနှံ့မှာကြီးထွားလာနေတာပါကြားပြည်နယ်မှာဆိုရင်လည်းဆန္ဒရှင်ဆန့်ကျင်မှုတွေရှိပေမဲ့လည်းအာဏာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းတာတွေဒီကနေ့မှမရှိသေးဘူးလို့ကြားပြည်နယ်ကဒေသခံတအူးကပြောပါတယ
်ဟုတ်ကဲ့ဆန္ဒပြတဲ့လူတွေကတော့ရှိပါသေးတယ်သူကွက်ကြီးကွက်သားတော့ဖြစ်တာပေါ့ဟိုအတစုကြီးတစုကြီးကတော့မဟုတ်ဘူးဟိုကလည်းကိုယ်နဲ့နှီးဆက်ရမှာဆန္ဒပြစတယ်အဲ့လိုမျိုးတော့ရှိနေသေးတယ်ရှင့်ဟုတ်ကဲ့ဒီကြရည်နဲ့မှာတော့ရှိတယ်ချင်းဟိုဘာလဲရပါစီဗီနဲ့ပြည်တာလေးဒီညက်ယူပုံးကြီးပြည်တာလေးကတော့တောက်လျှောက်ရှိနေတယ်ဒီနေ့ကတော့မကြရဘူးမနေ့ကအထီးကတော့ရှိသေးတယ်ချင
်းစနားပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှင်းနှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကသတိပေးနေချိန်မှာပဲနှင်းနှင်းမှုတွေဖမ်းဆီးမှုတွေကဆက်ရှိနေတာပါဆန္ဒရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေကိုအာဏာပိုင်တွေကပြစ်ခတ်ခဲ့တာကြောင့်တစ်ဆုံးသွားသူ200နီးပါးထိရှိနေပြီလို့မြန်မာနိုင်ငံနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း EBB ကမနေ့ကထုတ်ပြန်ချက်မှာဖော်ပြပါရတယ်။အာဏာပိုင်ဘက်ကဆန္ဒသိမ်းမှုစန့်ကျင်လှုပ်ရှားသူတွေကိုဖမ်းဆီးတာတွေပြစ်ခတ်တာတွေရှိနေပေမဲ့မြန်မာနိုင်ငံအနှံ့ဆန္ဒရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဒီကနေ့ထိဆက်ပြီးရှိနေစေဖြစ်ပါတယ်ခင်ဗျာ။